ရုရှားတပ်တွေဟာယူကရိန်းရဲ့ဒုတိယအကြီးဆုံးမြို့တော်ကိုဝေရောက်သွားကြပြီးမဟာဗျူဟာကျတဲ့စိတ်ကမ်းမြို့တွေကိုဖိအားပေးနေပါတယ်။လေရင်ခွင်းတွင်တဲ့လောင်စာစီသိုးလောင်ရနေရာတွေကိုတိုက်ခိုက်နေကြပါတယ်။တနင်္ဂနွေစောပိုင်းထိတော့ရုရှားတပ်တွေကခါကစ်မြို့အပြင်မှာပဲရှိနေသေးတာပါ။ခါကစ်မြို့ဟာယူကရိန်းတောင်ပိုင်းမှာရှိပြီးရုရှားနယ်စပ်နဲ့12မိုင်ခွဲလောက်ပဲဝေးတာပါ။လူရေကတသန်းခွဲလောက်ရှိပါတယ်။ရုရှားကယူကရိန်းနဲ့ညီညာရေးဆွေးနွေးဖို့ဘယ်လာရုစ်နိုင်ငံကိုကိုယ်စားလှယ်တစ်ဖက်ဆေးထုတ်လိုက်ပြီးတနင်္ဂနွေနေ့ကဂိုမဲမြို့ကိုရောက်ရှိခဲ့တယ်လို့ရုရှားဆိုကပြောရေးဆိုခွင့်ရှိသူဒီမီထရီပက်စကော့ဖ်ကပြောပါတယ်။ယူကရိန်းနိုင်ငံကနေတိုးဝင်လို့တဲ့ဆန္ဒကိုဆွတ်လွတ်မဲ့ကိစ္စကိုဆွေးနွေးဖို့ယူကရိန်းသမ္မတဇယ်လန်စကီကကန့်လန့်ခဲ့တာပါ။ဒါပေမဲ့ရုရှားကကျူးကျော်ဝေရောက်လာရမှာဘယ်လာရုစ်ကိုချေကုပ်စခန်းထားဝေရောက်ခဲ့ပြီးအဆိုပါမြို့ကဒုံးကျည်တွေနဲ့တိုက်ခိုက်ခဲ့တာကြောင့်ယူကရိန်းသမ္မတကတခြားနေရာမှာဆွေးနွေးဖို့ပြောပါတယ်။